ကချင်ပြည်နယ်ကစစ်ရှောင်စခန်းတွေမှာရောက်ရှိနေတဲ့ဒုက္ခသည်3000နီးပါးကိုနိုင်ငံသားစီစီရေးကတ်နဲ့အိမ်တောင်စုစီရင်ထုတ်ပေးထားပြီးဖြစ်တဲ့အကြောင်းအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဝင်ကြီးဦးသိန်းစွေကပြည်သူ့လွှတ်တော်မှာပြောပါတယ်။ဒါဟာကချင်ပြည်နယ်အင်ကြားရမဲစန္ဒာနယ်ကလွှတ်တော်ကိုယ်စားလှယ်ကနိုင်ငံသားစီစီရေးကတ်နဲ့အိမ်တောင်စုစီရင်မရှိသူစစ်ရှောင်တွေကြုံနေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးအစိုးတင်မေးမြန်းခဲ့တဲ့အပေါ်မှာရှင်းလင်းစဉ်ပြန်လည်ပြောဆိုခဲ့တာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့2018ခုနှစ်ကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ကချင်ပြည်နယ်အင်ဂျန်ရံမြို့နယ်ကပြည်သူတွေဟာမြစ်ကြီးနားနဲ့ဝိုင်းမော်မြို့နယ်ရှိစစ်ရှောင်စခန်းတွေကိုတင်းရှောင်လာကြတာဖြစ်ပါတယ်။စစ်ရှောင်စခန်းကိုရောက်လာတဲ့အင်ဂျန်ရံမြို့နယ်ကပြည်သူတွေဟာနိုင်ငံသားစီစီရေးကတ်နဲ့အိမ်တောင်စုစီးရင်တွေမရှိတာကြောင့်တွေးကြုံရတဲ့အခက်အခဲကိုအင်ဂျန်ရံမြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဦးလမနော်အောင်ကပြည်သူလွှတ်တော်မှာအခုလိုတင်ပြခဲ့ပါတယ်
။ဒီခုအခါနိုင်ငံသားစီစီရေးကတ်ပြားနဲ့အိမ်တောင်စုစီးရင်မရှိသူများတည်းစစ်ချောင်းစခန်းမှာတနေရာရာထူးသွားရန်အလွန်ခက်ခဲနေကြောင်းစစ်ချောင်းရသည့်ဒုက္ခအပြင်ကြီးသွားလာရေးအတွက်လည်းထွေထွေလူမှုရေးကိစ္စများတွင်လည်းကောင်းမြစ်တီအထောက်အထားများပြင်ပြနိုင်ခြင်းမရှိသဖြင့်လူမှုစီးပွားရေးဘဝတွင်များစွာခက်ခဲနေကြောင်းနိုင်ငံသားဖြစ်ခြင်းနှင့်တိုင်းသားအခွင့်အရေးများဆုံးရှုံးနေရကြောင်းကာယကရှိ၌ကြိုးစားချက်အရာဖြစ်ရှိရပါသည်
အင်ဂျန်ရံမြို့နယ်လက်နက်ကိုင်အဖွဲ့တွေထိန်းချုပ်ရာဒေသကပြည်သူတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေဆန္ဒခံယူပွဲမတိုင်မီကအလုသမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကယာယီနိုင်ငံသားစီစီရေးကတ်နဲ့ယာယီအင်တောင်စုစီးရင်တွေထုတ်ပေးခဲ့ကြောင်းနဲ့အပြစ်ခတ်ရက်စဲရေးပြစ်ပြားပြီးတဲ့နောက်မှာယာယီကတ်တွေကိုတရားမဝင်ကြောင်းနဲ့ကိုင်ဆောင်သူတွေကိုချင်းချုပ်တာတွေရှိခဲ့ကြောင်းလည်းပြောဆိုပါတယ်ဒီလိုအခြေအနေကြောင့်စစ်ရှောင်ပြည်သူတွေအတွက်နိုင်ငံသားစီစီရေးကတ်နဲ့အင်တောင်စုစီးရင်ရရှိဖို့ဘယ်လိုဆောင်ရွက်နိုင်မလဲဆိုတာကိုဦးလမနော်အောင်ကဆက်လက်မေးမြန်းခဲ့ပါတယ်
။ခြေတော်စုဘဝတိုင်းသားစီစီဖြစ်ပါလဲနဲ့ဖိတ်ခါကန့်သတ်ချုပ်ချယ်ခြင်းသည်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်ခြင်းရှိမရှိတန်လဲတုံ့တပ်ပေးနိုင်ရာနေ့ဉာဏ်ရမျိုးနယ်မှာမြစ်ချနာစစ်ချောင်းစခန်းသို့ရောက်ရှိနေသောပြည်သူများနဲ့အိုင်းတစ်ပါးသာမဟုတ်တော့စစ်ပေးချောင်းစခန်းသို့ရောက်ရှိနေသည့်တိုင်းသားများအတွေ့နိုင်ငံသားစီစီရေးကပ်ပြားနှင့်အင်ထောင်စုအစင်းကိုမိတို့အစီအစဉ်ဆောင်ရွက်ပေးမည်ကိုသိရှိလို၍ပြည်သူ့လူတော်အုပ်ထမှတစ်ဆင့်လေးစားစွာမေးမြန်းအပ်ပါတယ်
။ဒီမေးခွန်းအပေါ်မှာအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဝင်ကြီးဦးသိန်းစွေကဖြေကြားရမှာ
အချင်းပြည်နယ်အတွင်းမှာနေမြေလုံးညုံရေးရခိတ္တနေရဆုံးကရောက်ရှိနေတဲ့စစ်ပေးချောင်းစကန်း IDP scan များမှာစုစုပေါင်း89ခုရှိပါတယ်။အင်ထောင်စု1132စုလူရေ4109ရှိပါတယ်။အဲ့ဒီပြည်သူများကိုစစ်ပေးချောင်းစခန်းမှာရှိတဲ့ IDP camps မှာရှိတဲ့နေရာဆွတ်ခွာနေထိုင်သူများကိုညှိနှိုင်းတာအနေနဲ့သစ္စာစီမံချက်နဲ့နိုင်ငံသားစီစီကပ်ပြားတွေထုတ်ပေးခဲ့ပါတယ်။ဒီ2019ခုနှစ်ဖေဖော်ဝါရီလ9ရက်နေ့ထိတောင်းရထုတ်ပေးနိုင်မှုကတော့စုစုပေါင်းလူရေ19352ဦးရှိပြီဖြစ်ပါတယ်။
အင်ဂျန်ရံမြို့နယ်မှာဆောင်ရွက်ထားတဲ့အခြေအနေနဲ့ကြံရှိနေသူတွေအတွက်လည်းဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းဝန်ကြီးဦးသိန်းစွေကအခုလိုဆက်ပြောပါတယ
်။အင်ဂျန်ရံမြို့နယ်မှာမြစ်ကြီးနားမြို့နယ်နဲ့ဝိုင်းမော်မြို့နယ်ရောက်ရှိနေထိုင်တဲ့ကိတ္တနေရဆုခွာနေထိုင်သူများကိုယာယီအိမ်တောင်စုနဲ့လူဦးရေဆင်းများကိုလည်းပဲပို့ပေးထားရှိပြီးဖြစ်ပါတယ်။သက်ဆိုင်ရာရက်ွက်ကျေးရွာအုပ်စုအုပ်ချုပ်ရေးမှူးများရဲ့နေရာလိပ်စာမှန်ကန်ကြောင်းအတည်ပြုထောက်ခံချက်ရရှိပြီးပါကတရားဝင်အိမ်တောင်စုစီးရင်နဲ့နိုင်ငံသားစီစီကပ်ပြားထုတ်ပေးခြင်းကိုလည်းဆက်လက်ဆောင်ရွက်သွားပြီးမှဖြစ်ပါတယ
်။စစ်ရှောင်စခန်းမှာ6လကျော်နေထိုင်တဲ့မူလဒေသမှာယာယီအင်တောင်စုစီးရင်ရှိပြီးသားသူတွေကိုတရားဝင်အင်တောင်စုစီးရင်နဲ့နိုင်ငံသားစီစီရဲ့ကပ်ပြားကိုလှုပ်ထုံးလုံနည်းနဲ့အညီထုတ်ပေးနေတယ်လို့အင်တောင်စုစီးရင်မရှိသေးသူတွေကိုလည်းယာယီအင်တောင်စုစီးရင်ထုတ်ပေးတာသစ္ဆိုင်ရရက်ကွက်ကြေးရွာနဲ့မြို့နယ်လူဝင်မှုကြီးကြပ်ရေးအဖွဲ့ရဲ့ထောက်ခံချက်နဲ့တရားဝင်အင်တောင်စုစီးရင်နဲ့နိုင်ငံသားစီစီရဲ့ကပ်ပြားတွေကိုဆောင်ရွက်ပေးနေကြောင်းပြောပါတယ်။စစ်ရှောင်စခန်းမှာ6လအောက်နေထိုင်သူတွေနဲ့တိုင်းရင်းသားမဟုတ်သူတွေကိုလည်းသက်ဆိုင်ရာလှုပ်ထုံးလုံနည်းနဲ့အညီအင်တောင်စုစီးရင်နဲ့နိုင်ငံသားကတ်ထုတ်ပေးတာမှတ်တမ်းပြုစုထားရှိတာနဲ့နိုင်ငံသားစီစစ်ခံရမည့်တည်တည်ခံကတ်ပြ NVC ကတ်ထုတ်ပေးတာတွေဆောင်ရွက်နေကြောင်းပြောပါတယ်။အင်ဂျန်ရံမြို့နယ်မှာလူဦးရေစုစုပေါင်း 8,000 ကျော်ရှိပြီးမြစ်ကြီးနားနဲ့ဝိုင်းမော်စစ်ရှောင်စခန်းကိုရောက်ရှိလာသူဟာ 3,400 နီးပါးရှိပါတယ်။ဒီလိုရောက်ရှိလာသူတွေအနက်ကနိုင်ငံသားစီစီရေးကတ်135ခုထုတ်ပေးထားပြီးဖြစ်ပါတယ်။2014ခုနှစ်ကသကောင်စီရင်ကောက်ယူရာမှာအင်ဂျဲရမြို့နယ်ရှိကျေးရွာပေါင်း62ရွာအနက်ကကျေးရွာ8ရွာသာကောက်ယူနိုင်ခဲ့တာဖြစ်ပါတယ်။